မေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ဟာနစ်ဆင်ပြုတ်လုံနေကြပူးတွဲစီးရဲလေ့ကျင့်မှုကိုစနေနေ့မှစတင်လိုက်ပါပြီ။တကယ်လို့ဒီစီးရဲလေ့ကျင့်မှုကနေတိုက်ခိုက်မှုအဖြစ်ပြောင်းလဲသွားခဲ့ရင်ချက်ချင်းလက်တော့ပြန်မယ်လို့မြောက်ကိုရီးယားဘက်ကရဲ့အတန်းကြာချင်းချောက်ပြောဆိုပြီးမှဒီစီးရဲလေ့ကျင့်မှုကိုစတင်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီလိုချင်းချောက်ပြောဆိုမှုတွေနစ်ဆင်ပြုတ်လုံနေကြတာပါ။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီနစ်ဆင်စီးရဲလေ့ကျင့်မှုဟာသတင်းပတ်ရှိပတ်ထိကြာလေးရှိပြီးစနစ်တကျစီစဉ်ပြီးမှပြုတ်လို့လေးရှိပါတယ်။စနစ်နေ့ကပြုတ်လို့တဲ့လက်ကျင့်မှုတွေထဲမှာတော့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာတောင်ကိုရီးယားအရှေ့ဘက်ကမ်းခြေကိုတိုက်ခိုက်ရေးရင်းနေတဲ့ထိုးစစ်ဆင်တဲ့ပုံစံလက်ကျင့်ခဲ့ကြပါတယ်။တောင်ကိုရီးယားတပ်ဖွဲ့ဝင်3သိန်းနဲ့အမေရိကန်တပ်ဖွဲ့ဝင်အနည်းဆုံး 18,000 လောက်ပါဝင်တဲ့ဒီစီးလက်ကျင့်မှုဟာပြုတ်လို့ခဲ့တဲ့မြောက်ထဲမှာပမာဏအကြီးဆုံးစီးရဲလက်ကျင့်မှုဖြစ်တယ်လို့တောင်ကိုရီးယားရဲ့ကာဝေးဝန်ကြီးဌာနကပြောပါတယ်။စီးရဲလက်ကျင့်မှုတွေမစတင်ခင်အမေရိကန်ဘက်ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့ပိုဟမ်းမြို့အနီးပြုလုပ်တဲ့စီးရဲလက်ကျင့်မှုမှာအမေရိကန်မရိန်းတပ်ဖွဲ့ကလေယာဉ်55စီးနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်သင်္ဘောအစီး30လို့ပါဝင်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားစစ်တပ်ကတော့တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကိုတိကျပြင်းထန်တဲ့ကိုရီးယားစတိုင် Blitzkrieg တိုက်ခိုက်မှုမျိုးပုံစံနဲ့လက်တော့ပြန်ဖို့ပြင်ဆင်ထားတယ်လို့ပြောကြားလိုက်ပါတယ်။